များလေ
သောတာရှင်များရှင်ဂျွန်လရဲ့မိုးရေစက်တွေကြားထဲမှာအမှတ်ရစရာနေ့ရက်တွေပြည့်နှက်လို့နေပါတယ်မြမပြည်သမိုင်းအပြောင်းအလဲနဲ့သမိုင်းအစင်လာကြီးသူတွေရဲ့မွေးနေ့တွေကွယ်လွန်တဲ့နှစ်ပတ်လည်နေ့တွေကိုဂျွန်လရဲ့မိုးရေစက်တွေနဲ့အတူစင်နှွှဲနေရပါတယ်တော်ဖျားလေးကွယ်လွန်ခဲ့တာ2006ဂျွန်လ18ရက်နေ့မှာပါတော်တော်အပေါ်တစ္ဆာရှိချစ်မြတ်နိုးတဲ့တော်တော်ဇနီးကြီးကြီးဒေါခင်မေနဲ့အတူကျမတို့အားလုံးကြည်ကွဲရပါတယ်။တော်တော်ကသူယုံကြည်တာကိုတသက်လုံးလှုပ်ဆောင်သွားတဲ့သူဖြစ်ပါတယ်။တော်တော်အချင်းထောင်ကလွတ်လာတဲ့အချိန်မှာလက်ကျိုးနေပါတယ်။အချင်းထောင်ထဲမှာရေချိုးစင်းရင်ချော်လဲလို့လက်ကျိုးသွားတာပါ။ထောင်ထဲမှာဆေးကုပေးဖို့ဝေးပတ်တီးတောင်လောက်အောင်မပေးပါဘူး။ထောင်ထဲမှာဘာမှလှုပ်မပေးနိုင်လို့ကျိုးနေတဲ့လက်ကိုလဲပင်းနဲ့တွဲချီပေးလိုက်တယ်။ထောင်ဘူးဝါကတော်ဖျားလေးထွက်လာတော့လဲပင်းမှာလက်ကျိုးလေးချိတ်ထားတာအရင်မြင်ရတယ်လို့တော်တော်ရဲဘော်ကြီးလေဒီဦးအောင်မောင်ကပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းကျောင်းသားလူငယ်တွေအကျဉ်းထောင်ကလွတ်မြောက်လာတော့သူတို့ဘဝရပ်တည်နိုင်မှုဝင်ငွေရတဲ့အလုပ်တစ်ခုလုပ်နိုင်မှုတော်တော်စီသွားပြီးအလုပ်တောင်းခဲ့တဲ့အကြောင်းကအမှတ်ရစရာတစ်ခုပါ။ဘာမှလေဒီဦးအောင်မောင်ကတော်ဖျားလေးစီမှာအလုပ်ရနိုင်တယ်။ဂျပန်ကသူ့မိတ်ဆွေရင်းကဗမာပြည်မှာသိမ်းမောင်းများစွာရင်းပြီးအလုပ်လုပ်ဖို့သူ့ကိုကန့်လန့်ထားတယ်ပြောတာကြောင့်လဲသွားကြတာပါတော်တော်စီရောက်တော့အေးဟုတ်တယ်ကွာတားတို့လိုထောင်ကထွက်လာတဲ့ចောင်းသားတွေနိုင်ငံရေးအချင်းကြမိသားစုတွေကိုကျိုးစွန်နဲ့ရဲဘော်မိသားစုတွေအတွက်အဓိကထားပြီးအလုပ်ပေးချင်တာနဲ့ဂျပန်ကမိတ်ဆွေတွေကလည်းလုပ်ငန်းလုပ်ဖို့ကန့်လန့်တာနဲ့လက်ခံမယ်ပေါ့လုပ်ငန်းကတော့ကြီးပါရဲ့ကွာဟိုတယ်ကြီးစောက်ပြီးတာဝန်ယူပေးရမှာတဲ့လူများများတော့အလုပ်ပေးနိုင်မှာအသေးချပဲဒါပေမဲ့ကိုအစဉ်ပြေပြီးဖြက်စီးခံရမယ်ပျက်စီးလာမယ်ပျက်စီးသွားမယ်ငါတို့တိုင်းရင်းသားအားလုံးရဲ့ရင်သွေးအမျိုးကောင်းသားသမီးတွေရဲ့အနာဂတ်ဘဝတွေနဲ့ငါတို့အစဉ်ပြေမှုတွေနဲ့မလဲနိုင်ဘူးငတ်သေးရင်သေပါစီကွာတမိုင်းမှာတော့တရခန့်အဖြစ်မခံနိုင်ဘူးနောင်မျိုးဆက်တွေရဲ့အဖြစ်တင်ခြင်းကိုလည်းမခံနိုင်ဘူးဒါကြောင့်ငင်းလိုက်ရတယ်တဲ့တော်တော်ငင်းခဲ့တဲ့အရာတွေထဲမှာမြမပြည်လွတ်လပ်ရေးရပြီးတက်လာတဲ့အစိုးရကတော်ဝင်မိသားစုအဖြစ်နေလိုကနေနိုင်ကြောင်းပြောတာကိုလည်းငင်းဆန်ခဲ့ပါတယ်။ဗရေသရစ်စနစ်နဲ့အာဏာရှင်စနစ်ကိုမနှစ်သက်ကြောင်းပြည်သူအများစုအခြေခံတဲ့ဒီမိုကရေစီစနစ်ကိုသာကြိုက်နှစ်သက်ပြီးပြည်သူသာအစိုးရပြည်သူသာဘုရင်ဖြစ်တယ်လို့တော်တော်ကပြောခဲ့ပါတယ်။ရေးချီအိုင်စစ်ကြောရေးမှာစစ်ထောက်လှမ်းရေးကတော်တော်ကိုနေချက်အားကိုပစိန်ရိုးလို့ပြောတယ်တဲ့ဒီတော့တော်တော်ကမင်းတို့ကမှနေချက်အားကိုတဲ့ကောင်တွေငါတို့ကစွေစင်မျိုးဆက်နေချက်ကိုစန့်ကျင်လာတာတီဘောဘရင်မြေးနေချက်ကကြောက်ရတဲ့စုဖျားလက်မြေးစစ်စစ်กว่าမိဖုရဲ့ကောင်စုဖျားလက်ကယရနာဂီရီမှာအကျဉ်ချုပ်နဲ့31နှစ်လုံးလုံးအကျဉ်သူအဖြစ်နဲ့နေခဲ့ရပြီးနေချက်ကိုအန်တုဝင့်တဲ့တတိမျိုးငါမှရှိတယ်အကျဉ်းသားဘဝနဲ့ကံတော်ကုံနဲ့ငါအဖိုးအလောင်းကိုနေချက်လက်မအပ်တကြိုခွင့်မပေးပဲကို့မြေကို့ရေမှာတကြိုဖို့တောင်းဆိုခဲ့တယ်။နှစ်နှစ်ကျော်ကြာအောင်ကို့စံအိမ်နဲ့အလောင်းတော်ပိုက်ရင်းနေချက်ကိုတိုက်ပွဲဝင်ခဲ့တာမင်းတို့သိရဲ့လားလို့ပြန်ပြောပြတဲ့တော်တော်စကားကိုနားထောင်ပြီးကျမတို့ဇာတိမန်းတွေဖြစ်ခဲ့ရပါတယ်။တော်တော်ကသူယုံကြည်တာကိုတသက်လုံးလုပ်နိုင်ခဲ့တာတော်တော်ကိုတစ္ဆာရှိချစ်မြတ်နိုးပါရမီဖြည့်ခဲ့တဲ့တော်တော်ဇနီးကြီးကြီးဒေါခင်မေကြောင့်ပါကြီးကြီးဒေါခင်မေကတော်တော်နဲ့အရေးလို့ခွဲမရတဲ့သူဖြစ်ပါတယ်တော်တော်ဘဲသွားသွားကြီးကြီးမေပါပါတယ်လဲကရုံးအင်းကြီးအဖြူလက်တူပစိုးအဖြူကွက်ဝိလွယ်အိတ်အမြဲလွယ်တဲ့တော်တော်နဲ့အမြဲပြုံးရွှင်နေတဲ့ကြီးကြီးမေကိုမြင်ရတိုင်းကျမတို့ကြည်နူးရပါတယ်ကြီးကြီးမေကငွေချေးစည်းစိမ်တွေကိုယုံကြည်ချက်နဲ့မလဲတဲ့ခင်မုန်းတဲ့တော်တော်ကိုနားလေကြည်ပြူနိုင်တဲ့သူပါကျမတို့အချင်းကြမိသားစုတွေကိုကြီးကြီးမေကတူတက်နိုင်တာလေးခွဲဝေပေးပါတယ်ကြီးကြီးမေပြောတာလေးကျမမှတ်မိပါသေးတယ်တော်တော်ကိုအင်းစိန်အချင်းထောင်မှာထောင်ဝင်စားသွားတွေးတော့တော်တော်အတွက်ပလာတာကိုလက်ဖက်ရည်ဆိုင်မှာဝင်ပြီးဝယ်ပါတယ်ဒီတော့ထုံးစံအတိုင်းပလာတာကိုသတင်းစာနဲ့ထုတ်ပေးပါတယ်ကြီးကြီးမေကသတင်းစာနဲ့ထုတ်ပေးလို့မရဘူးပလတ်စတစ်နဲ့ထုတ်ပေးပါဆိုတော့စိုင်းပိုင်ရှင်ကငွေသိန်းကောင်တာကနေလှမ်းကြည့်ပြီးဘာဖြစ်လို့လဲလို့နေပါတယ်ဒီတော့ကြီးကြီးမေကသားရယ်ထောင်ဝင်စားသွားတွေ့ရမှာမို့ပါထောင်ထဲကို သတင်းစာစာရွက်သွင်းခွင့်မရှိဘူးနိုင်ငံရေးအကျဉ်းသမားဖြစ်နေလို့လို့ပြောပါတယ်ကြီးကြီးမေစကားကိုနားထောင်ပြီးဆိုင်ရှင်ကပလတ်စတစ်နဲ့ထုတ်ပေးပါတယ်နောင်ထောင်ဝင်းစာအပတ်စဉ်တိုင်းသူတို့ဒါနပြုပြရစီလို့ပြောပါတယ်ကြီးကြီးမေကငင်းဆန်တော့နိုင်ငံရေးသမားကိုလေးစားလို့ကိုတက်နိုင်တာနဲ့ဒါနပြုတာပါလို့ဆိုပါတယ်နိုင်ငံရေးသမားကိုလေးစားတယ်ဆိုတဲ့စကားကြီးကြီးမေသိတ်ဝမ်းသာတယ်တဲ့တော်တော်ဆုံးပြီးတဲ့နောက်တော်တော်ကိုအမြင်အမှတ်ရနေမဲ့အများအတွက်အကျိုးဖြစ်စေမဲ့တော်ဖျားလေးစာပေစုကိုကြီးကြီးမေနဲ့အတူသမီးဒေဝီတန့်စင်တို့ကကြိုးစားခဲ့ပါတယ်တော်ဖျားလေးစာပေစုဒုတိယအကြိမ်ကျင်းပပြီးနောက်ပိုင်းခွင့်မပြုတော့ပါဘူးဒုတိယအကြိမ်မှာတောင်စုပေးပွဲအခမ်းအနားအကြောင်းဂျာနယ်မဂ္ဂဇင်းတွေမှာတောင်ဖော်ပြခွင့်မပြုခဲ့ပါဘူးအမှုပညာရှင်များအမှုပညာချစ်မြတ်နိုးသူပြည်သူလူထုတော်ဖျားလေးကိုချစ်ခင်လေးစားသူတွေရင်ထဲမှာတော့တော်ဖျားလေးစာပေစုကိုနှစ်စင်ကျင်းပနေကြမှာပါလေးစားရတဲ့သောတာရှင်များရှင်မြမပြည်ပြည်သူလူထုအနာဂတ်အတွက်တော်ဖျားလေးတို့လိုသမိုင်းဝင်ပုံကိုယ်တွေသူတို့ရဲ့ပြစ်စုတ်ပန်းတွေကိုစည်သေးပြစ်ခဲ့ရပါတယ်ကဘာကြီးပေါ်မှာဘသူဟာနေထိုက်ပြီးဘသူကရှင်ထိုက်တယ်လို့ဆုံးဖြတ်စီရင်နိုင်တဲ့ဖျားသခင်သာတကယ်ရှိခဲ့ရင်တော်ဖျားလေးကျမတို့အခေါ်တော်တော်ကကျမတို့အမိမြမာပြည်မှာပြည်သူလူထုအတွက်အနေထိုက်ဆုံးအရှင်ထိုက်ဆုံးလူထဲမှာတဦးအပါဝင်ပဲဖြစ်ပါတော့တယ်သောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ